ရခိုင်တပ်မတော်အေအေနဲ့ပတ်သက်တဲ့ဆိုပြီးအစိုးရတပ်မတော်ကဖမ်းဆီးသွားသူ28ဦးရှိပြီးအဲ့ဒီထဲက3ဦးဟာတပ်မတော်ကဖမ်းဆီးထားစင်မှာပဲတည်ဆုံးခဲ့ပြီးကျန်24ဦးကိုဒီနေ့စစ်ထွေမျိုးကအမှတ်1ရဲစခန်းကိုလွှဲပြောင်းပေးလိုက်တယ်လို့မိသားစုဝင်တွေစီကနေသိရပါတယ်တပ်မတော်ကရဲတပ်ဖွဲ့ထံလွှဲပြောင်းပေးတာမှန်ကန်ကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးကြည်လင်းက RFA ကိုအတည်ပြုပြောပါတယ်ဖမ်းဆီးခံထားရသူတွေရဲ့မိသားစုဝင်တွေအပါအဝင်လက်ကကျေးရွာသူကျေးရွာသားတွေကိုဆောက်ရှောက်ထားတဲ့မြောက်မြွနယ်ပြည်ပင်ရင်းရွာကကြောင်းနိုင်ဆရာတော်ဦးအပ်ကဝင်သားကဖမ်းဆီးခံရသူတွေတရင်ကြားသိထားရတဲ့အခြေအနေတွေကိုအခုလိုပြောပါတယ
်အမှတ်1ရဲစခန်းရောက်နေတယ်ရောက်တဲ့ဦးဆောင်က24ယောက်အခုတရားစွဲတဲ့ပုံမှန်တွေပါလို့မတက်သေးဘူးဘသူမှလည်းမိသားစုတွေနဲ့တွေ့ခွင့်မရဘူးဒီခေါက်စနေနေ့ကြုံမှသူတို့တွေ့ခွင့်ရမယ်လို့ထင်တယ်အဘိုးရင်းတို့ကကိုအတိတရားတစ်ဆင့်အခုရင်တောင်းဝေးလို့လှမ်းလို့မေးကြည့်လို့တည်တာ
မိသားစုဝင်တွေကဖမ်းဆီးခံထားရသူ24ဦးလုံးစစ်တွင်မျိုးကအမှတ်1ရဲစခန်းကိုရောက်နေပြီလို့ပြောကြပေမဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဘက်ကတော့ဘယ်နှစ်ဦးကိုရဲလက်အပ်လိုက်တယ်ဆိုတာအတိအကျမပြောပါဘူးဒီ24ဦးကိုတပ်မတော်ကဘလို့ပုံမှန်တွေနဲ့အမှုဖွင့်ထားတယ်ဆိုတာကိုမသိရသေးပါဘူးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးပုံမှုကြီးဝင်းစော်ဦးကို RFA ကဆက်သွယ်မေးမြန်းရမှာ
ဟုတ်ကဲ့ဒီနေ့ဆွဲမယ်လို့ပြောရခင်ဗျာကျွန်တော်ဟိုအတိအကျတော့ကျွန်တော်မသိသေးလို့ပါခင်ဗျာကျွန်တော်အဲ့ဟာကိုဂါကနနာဟိုပါပေါ့ဆွဲမယ်ဆိုတာသိတယ်ဒီဆက်ဆက်တဲ့လူတွေကိုမဆက်ဆက်တဲ့လူတွေကိုအကုန်ဆွဲပေးမှာလားဒါမှမဟုတ်ရှင်လေအဲ့ဒီက24ယောက်လုံးကအကုန်လုံးကလည်းဟလာမဆက်ဆက်ဘူးလားအဲ့ဟာတော့ကျွန်တော်လည်းမသိသေးဘူးခင်ဗျ24ယောက်ထဲကဘယ်သူတွေကဆက်ဆက်ပြီးတော့မှဘယ်သူတွေကမဆက်ဆက်ဘူးလဲဆိုတဲ့ဥစ္စာပေါ့အဲ့ဟာကိုကြတော့ကျွန်တော်မသိသေးဘူးဖြစ်နေတယ်
ဖန်စီခံထားရသူတွေရဲ့မိသားစုဝင်တွေဟာလက်ရှိမှာလက်ကကျေးရွာအတွင်းတက်မ2.55တို့တက်ဆွဲထားတာကြောင့်သူတို့နေအိမ်တွေမှာမနေထိုင်ရတော့ပဲမြောက်ဦးမြို့နယ်တဲကပြည်ပင်ရင်းရွာကဖုန်ကြီးကျောင်းမှာခိုးလုံနေကြရတယ်လို့ပြောပါရယ်ဖန်စီခံထားရသူတွေကိုမိသားစုဝင်တွေအနေနဲ့လာရောက်တွေ့ဆုံနိုင်ကြောင်းရဲတပ်ဖွဲ့ကအကြောင်းကြားတာကိုစောင့်ဆိုင်နေတယ်လို့ဖန်စီခံထားရသူတဦးရဲ့ဇနီးဖြစ်သူဒေါ်ခိုင်စိန်လှကပြောပါရယ်တော့
တင်းမဖြစ်ဘူးမဟောတာသူတို့ကမခိုးဘူးလေသူတို့ကမှပြောကြည့်ဒီမှာရောက်ချက်ဖမ်းသွားတာဒီမှာအမျိုးသားတွေကတော့ညမှာရောက်မကုန်ဘူးအသက်က40ရှိပြီသူ့ရင်ချဲ့တယ်တော့ရှိတာပေါ့ဒီမှာအမျိုးသားတွေကဒီမှာရောက်တဲ့ကတော့ဒီအင်းနဲ့ဆက်ဆံမှုတော့မရှိပါဘူးသိရှင်နေတာပေါ့မာရေသူတို့တွေကလည်းခိုးလို့
ဒီကိစ္စနဲ့ပတ်သက်ပြီး RFA ကတမတော်သတင်းမှတ်ပြန်ကြားရေးအဖွဲ့ကဘုံမှုကျုပ်စော်မင်းထွန်းကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။ဒါ့အပြင်ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကရဲမှူးကြီးလင်းထွန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းသူ့အနေနဲ့ဒီကိစ္စကိုမသိသေးကြောင်းဖြေကြားခဲ့ပါတယ်။ဖမ်းဆီးခံထားရသူတွေထဲကတေဆုံသွားသူ3ဦးမှာ2ဦးကနှလုံးအမောဖောက်တေဆုံခဲ့တယ်လို့2ဦးကကျိုးဆွဲချတေဆုံခဲ့ကြောင်းနဲ့ကျန်2ဦးကတော့မူးယစ်ဆေးမသုံးရလို့တေဆုံသွားဖြစ်ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းဦးစီးဗိုလ်မှူးကြီးဝင်းစော်ဦးကဧပြီလကုန်ပိုင်းက RFA နဲ့ဆက်သွယ်မေးမြန်းချက်တစ်ခုမှာပြောထားပါတယ်ရှင်ကျမဝေးမထွန်းပါ